မိုးကာဆိုင်ကလုံးမုန်တိုင်းကြောင့်ပကံညောင်ဒေသမှာမိုးကြီးရေရှမ်းပြီးရှေးဟောင်းဖျားစေရီတချို့မှာရေဝင်တာရေဝတ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ပေါ်ခဲ့ရာအပြည့်အစည်တွေလည်းရှိပါတယ်လောလောဆယ်မှာသက်ဆိုင်ရာဂောပကအဖွဲ့ရှေးဟောင်းသူတေသနာအပါအဝင်ဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကရှင်းလင်းရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့ပကံညောင်ဒေသမှာမိုးခါမုန်တိုင်းမဝင်ရောက်ပြီးဒီလ23ရက်နေ့လောက်ကစတင်ပြီးမိုးတဲထန်စွာရွာသွန်းခဲ့တာပါမုန်တိုင်းမဝင်မီနဲ့မုန်တိုင်းတိုက်ခတ်ချိန်မှာဇက်တိုက်မိုးတဲထန်ခဲ့တာကြောင့်ဖျားစီတီတို့နဲ့ရှေးဟောင်းအဆောက်အဦတွေမှာရေဝင်တာရေဝတ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ခဲ့ပါတယ်ပကံယဉ်ကျေးမှုအမွေအနှစ်ဒေသကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးကော်မတီဝင်ဦးတန်းထေကအဓိကရေဝင်တာဖျားနှစ်စုဖြစ်ပြီးတချို့ဖျားတွေကတော့မိုးရေကြောင့်အနေချင်းပျက်စီးတာရှိကြောင်းပြောပါတယ်
ကျွန်တော်တို့ပြည်အတွက်ဆုံးမစုလိုက်တဲ့မိုးရီများတာပေါ့နော်အဓိကကမိုးရီလွာပြီးတော့တိုင်းရှိတဲ့ဖျားရီပေါ့ဥပမာကျွန်တော်တို့အာနန္ဒာပြားမှာဆိုမိုးရီများမယ်နောက်တော့စူရာမင်းမှာများမယ်အပြစ်ကြီးကအနည်းပါးလောက်ပဲရှိတာ
ဒီကျမရာဇိကဆိုလဲနည်းနည်းလေးပဲတိုင်းပဲနောက်ပြီးတော့ဒီကုတ်ကတ်တာဆိုလဲ
နောက်လှုပ်ရှားတဲ့မိုးဆောင်လေးနည်းနည်းလေးပဲကြားတယ်အကျန်တဲ့ဖျားလေးတွေကအကြီးမိုင်းပဲရှိတယ်။ဒီနယ်လေးတွေကကျွန်တော်တို့ဝါရဲမုန်းနဲ့ဆိုင်ရင်ဘာမှပြည့်စည်မှုတွေကမပြောပါတော့ဘူး
။ရှေးအောင်သူတေသနာနဲ့မြို့သားပြတိုက်ဦးစီးဌာနပကံဌာနကွဲပြုပြင်ထိမ့်သိမ်းရေးဌာနစုဒုညွန်ကြားရေးမှူးဦးညီမွန်းကဒီရက်အတွင်းစူလာမဏိဖျားပရဝံအတွင်းမှာရေတပေကွဲလောက်အထိဝင်ရောက်ခဲ့တာကြောင့်ရေဆုပ်ဆက်တွေနဲ့ဆုတ်ထုတ်ခဲ့ရကြောင်းပြောပါရစေ
။အပေါ်မှာပြောဆိုလို့ကျွန်တော်ဒီရက်ကြီးကတမန်မိုးလောက်ဆိုတော့တူဒီပေါ်လာကြတော့ပေါက်သွားတော့အခုတော့နေရက်ပေါ့နေရက်ဆိုတော့အခုဒီနေ့ကလေးဆိုတော့ဒီကမ်းကြီးဝင်နေမှာဆိုရင်မျိုးရတော့အဝေးတကြီးကလည်းဝင်နေမှာရောက်တယ်ရောက်တဲ့ဟာလည်းဒီမှာကျွန်တော်ဒီဆုပ်ဆက်တင်နေမှာနော်ကျွန်တော်ဒီနေ့ကတော့ဆက်ဆုပ်တယ်ဒီရှိအောင်ဌာနဒီဆုပ်ဆက်ပြီးရောနော်ခေါ်ရပါရေးဆုပ်ဆက်ပြီးရောဒီမနေ့ကျတော့တာဆုပ်ဆက်ဌာနပုံပြီးရောနော်ပွဲပွားပုံပြီးရောဒါဒီဆုပ်ဆက်ပုံလို့နော်အခုတော့လိကျမယ်ဟိုတောင်းတင်မှာတော့နော်ကျွန်တော်ဒီတော့နောက်တော့ဒီချနေနေတော့သူ့ကိုအိုင်းနာလိုက်ပြန်လို့အခုတတိယလေးကြာလိုက
်အာနန္ဒာဖျားဝင်းအတွင်းရေဝတ်တာကိုလည်းဆုတ်ထုတ်ထားပြီးဖြစ်ကြောင်းနဲ့ဖျားဝင်းအတွင်းရေဝတ်တာတွေကိုရှေးအောင်မွေနေထိမ့်သိမ့်ရေးလမ်းညွှန်ကျဲနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်ဖျားတချို့မှာတော့မိုးရေယိုစိမ့်တာကြောင့်ပျက်စီးတာရှိပေမဲ့အကြီးအကျယ်ထိခိုက်တာမရှိဘူးလို့ဦးညီမွန်းကဆက်ပြောပါတယ
်အပန်နာတော့နည်းနည်းပါတော့ဒီထိခိုက်ပေးကြမှာဟိုကြီးကြီးမားကြီးဖြစ်တာမရှိဘူးဥမာဟိုတည်းနည်းပေးကြလိုက်ဒါလို့ကြည့်ပါလေဒါကမိုးရေကြောက်ကိုသူကအုတ်ရဲ့အဘောကနှစ်ပေါင်းရာခံစီတော့ကနည်းနည်းမိုးရရေစိတ်နဲ့ဥရဲ့မွားပေါင်းလို့ကျင်သူကဒီမဲ့နည်းနည်းလေးဒီနည်းနည်းလေးဒီဤကြတာလို့ထွက်ကြဘယ်လောက်ပဲဖြစ်ပါလေတာကြီးဟိုဆောင်ကြီးဒီလိုလုံးဒီကြပေါ့ကြတာမျိုးတော့မရှိအောင်နော
်ရောင်ဦးမြို့နယ်ရွာသားကြီးရွာကဓမ္မရာဇကဖရာရင်မြင်အုတ်ခုံထီးလို့မင်းလို့ဖရာအရှိမုတ်အဝင်းတပ်ပေညူဖရာအုတ်တိုင်းနဲ့ပထိုးသားများဖရာမုတ်ကပ်ပဲ့ကြတာတွေရှိကြောင်းရှေးအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲကတည်င်းထုတ်ပြန်ထားပါတယ်။မိုးတဲဌာနကြောင့်ပကံကြောင့်ဒေတာမှာရေမွေးစေဖို့အတွက်ရေနှုံမြောင်းရေလွှဲမြောင်းပေါ်ဆောင်တာရေကန်ဆဲတာစတာတွေဆောင်ရွက်နေပြီးရေဝတ်ဧရိယာကရေတွေကိုပကံမျိုးရိုးကျုံအတွင်စီးစင်းလာအောင်အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းလဲရှေးအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲရဲ့လူမှုကွန်ရက်ဆောင်ရွက်နာမှာဖော်ပြထားပါတယ်။ဒီလ23ရက်နေ့ကညဦးမှာရွာခဲ့တဲ့မိုးရေချိန်ဟာ6.34 လက်မရှိပြီး58နှစ်အတွင်းအမြင့်ဆုံးစံချိန်တင်ခဲ့တဲ့မိုးရေချိန်အဖြစ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။